Welcome to the Voice of America in Burmese.
Mingla Pao ne Pisong ne Nyanik in Pipazishin, Washington DC Mural of U.A. American Tangani in the town of Sachakuni, Ibrahla Satya, the Nilani Nyanik in Bima Sanoji Nyanik, Chowna Kwegani Kronai Ati, Kaino Vida Sakun, Sakun and the Sangarugani, Daya Tolini Babishin. Tini Nyanik into a Sisi Mugaro Chmak, Kim Yutribashin.
Tama Yutana Jawa. American nga anu myu phong cha ge de Japan nang ye Hiroshima myu ko American nang ye nyae winji to u ye patama au song twa yaw mu phin ne winji John Kerry di ka ni be twa yaw khe ba de Myanmar nang ye ma pi ka de banner hne atwin nang ye nyae yin ni myauk nan mu san chain tin myet tet khe de lo di ka ni thauk pyan ne asin de khu ma pyo tha ba de shin di lo myu nang ye da ka ne data rin tadin ni ko pyo pya pe bo shi ba de mac computer re
hoke ba shin So, yeah, they tell me now by catching me a bama, Lanaka, Pribakari, Piane, Pip, Wani Daja, Didaka, Yanechi, Biluyago, Trapping, Tishani Javari.
Yes, we are talking enough. Yanechi, Matsu, Johnny, and I don't know. Tapilla, I don't know. Money, we are almost on the Yajolo Shina.
Catching Didaka, Ubiodarava, catching me a bag and now so chinny with Jagamana, Saint Javushi, the Lu. A good new Lanaka, Pribakari, go, yes, save you, Nina, eat the sound I book dread. So, yeah, then it, I had a ghostly, a poor twist on that ring, would appear Pimaba. The car figure at Rimbagonga, Piane, Lumia Lare, Zana Gonsa, Mapu on it, view it, that twist of Minia Kango, let Tony Pibame. A guaro, yin so, now so, yeah, you might not get a gather in Rigo, my Ethana John, Kuya and I do got the letting up each of our mission.
American nangyan jaya wunji John Kerry ga, Japan nangyan ma duriya gama se pisong gani, American ga anu myubong, change de Hiroshima myugo, American nangyan jaya wunji de upatama uzong yao shimu nene, tu yao la yara, hatu wo khan jaya bryo kong le yumi ba jang pyo jaya da wari. Mr. Kerry ha G7 semu te di kona nangyan ye, nangyan jaya wunji re ne ne yetta siwe wwe so ma pyo da rawa. Hiroshima anu myu bong de tinge ya duri twe dutiya kaba se athei mat ne ya go di ne yet da khi sin twe ma Mr. Kerry la yauk da phit par Japan nangyan ma me la chin ba me G7 nangyan kaung saung mya thait di swin ne bwe go te yauk phu tamara obama la yauk de akha di athei mat ne ya go la yauk ma la lo Mr. Kerry go me do American tamara di myo go tine do yauk shi la me lo tu myo lin chang pyo ba de Tamara Obama Kurai Ngale, Hiroshima go twa yao chin chang. Pyobu be me le di takaw Japan khi sin ma ro a chain ya ma ya tu ma ti ba u lo Mr. Kerry ga so ba de. G7 nai ngan cha ye win ji re ye swin nwe bwa ma nuclear let net ma pyan bwa ye ne nuclear let net phyet tan ye lo go a di ga swin nwe ka ja ba de. American yue kaw bwa ma win yao shin pyan mu chou za ni de Republican Tamara law a phyet ne shin pyan jin tu Donald Trump ga Japan and South Korea nangyan nui ni ne American go taik ji mi kho mi ni ya alo nuclear len ne len wae pain tha tin ne lo pyo tha ra go Japan nangyan jae win ji Fumio Kishida go blo tbo ya le pyan mi ro Japan nangyan atwet ka nuclear len ne pain sai mo so ra twe ji lo daw ma ya ba lo phie cha twa ke ba le shin
American Bo Thao Lan Agency CIA a ni ne thoro phan si tha de tu re go yin mo aw nyin ma nait sat bi sit sit de ni lan go tong daw ma ma hpu lo CIA phwet director John Brennan ga pyo lai ba de na ga ma phit la mae tamara ga ai lo ni go tong bi sit sit me mya mu a main pe naw ma ai ni go tong ma ma hpu lo le pyo ba de tu ni ne ai lo yin mo aw lo bi sit sit de ni lan go be CIA a ya shi go ma naw tha a tong ma pyu bo long wa khwin pyu ma ma hpu lo NBC tadin tha na ne twei song me mya ga ma pyo ja lai ba de ไอ้ด้วยส่งมีเมียงกันจะใส่ตะไบงูรอยกตังกันนี่ตะนิ่งคนนี้มาทุ่งเงินเก็บไปเลยซีไอเอเนี่ยยิ่งเชื่อตีดั้มบุลัวดาจังตู้นี่เนี่ยดีโลนิลมิโอเด็กก็ต้องมีมาหมอบุลุแบรนด์ก็เปลี่ยวไหลตาบ้าอเมริกันมาลู่ต้องดองเราตีกันเนี่ยนั่นท้องเด็กจัมพ์ไปได้ใครมุ่งเพื่อพิเกเนี่ยนับไปเนี่ยเด็กด้วยอเมริกันนั่งเงาพอพิลานั่นเนี่ยได้ใครมุ่งเนี่ยปัตตาบีรอจัมพ์ไปตะมาลู่ตั้งยาซีไอเอตัวเรศีกันเนี่ยตอนนี้เชื่อเ ုနှစ်သူသမရဖြစ်ချိန်ကစပြီးတော့အဲ့နီလန်းတွေကိုမတုံးဖို့တားမြစ်ခဲ့ပြီးတော့အဲ့လိုစစ်ဆေးမှုတွေကနေညှဉ်းပန်းနှိပ်စက်တာတွေဖြစ်ခဲ့တယ်လို့ပြောရတယ်ခင်ဗျာ
American ပြည်အောင်စုမှာ2016သမရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မှုစ조사နေကြသူတွေထဲမှာဆိုရင်တခြားသူတွေထက်ဆိုင်ရင်ဒီမိုကရက်သမရလောင်းနေရာရှင်ပြိုင်နေသူ Bernie Sanders ကိုမဲထည့်မယ်ဒါမှမဟုတ်သူ့ကိုမဲထည့်ဖို့조사နေရလို့ American နိုင်ငံသားအများစုကပြောထားကြောင်းဒီကနေ့ထုတ်လိုက်တဲ့စစ်တမ်းကောက်ယူချက်တစ်ခုမှာတွေ့ရပါတယ် AP သတင်းဌာနကပြုလုပ်တဲ့ GFK စစ်တမ်းကောက်ယူချက်ကမလ31ရက်နေ့ကနေ AP လ4ရက်နေ့ကြာမှာလူ1086ဦးကိုစစ်တမ်းကောက်ယူထားတာဖြစ်ပါတယ် 27ရာခိုင်နှုန်းကသူတို့ဘန်ဒီဆန်ဒါစ်ကိုတေချာပေါက်မဲထဲမယ်လို့ပြောထားပြီးတော့41ရာခိုင်နှုန်းကတော့သူ့ကိုမဲထဲဖို့စဉ်းစားမယ်လို့ပြောပါတယ်။ဒီမိုကရက်တစ်သမ္မတလောင်ရှင်ပြိုင်မှုမှာရှေ့ကဦးဆောင်နေတဲ့ဟီလီရီကလင်တန်ကိုတော့တေချာပေါက်မဲထဲမယ်ဆိုတာနဲ့စဉ်းစားမယ်ဆိုတာနှစ်မျိုးပေါင်း50ရာခိုင်နှုန်းထောက်ခံပါတယ်။ Republican ဘက်မှာဆိုရင် Ted Cruz နဲ့ John Kasich တို့ကို43ရာခိုင်နှုန်းစီနဲ့သူတို့ထဲမှာရှေ့ဆုံးကပြေးနေတဲ့ Donald Trump ကတော့35ရာခိုင်နှုန်းရရှိပါတယ်။လုံးဝကိုမထောက်ခံဘူးဆိုတဲ့အစ်စတမ်းမှာတော့ Mr. Trump က63ရာခိုင်နှုန်းနဲ့ဦးဆောင်နေတာပါ။ဒါဟာ February လမှာကောက်ခံခဲ့တဲ့အလားတူစစ်တမ်းမှာဖြေခဲ့တဲ့54ရာခိုင်နှုန်းဆိုတာကနေမြင့်တက်သွားတာဖြစ်ပါတယ်။ Mr. Kasich နဲ့ Mr. Sanders တို့ကတော့ထောက်ခံမှုတွေပို့ပြီးတော့တိုးပြီးရလာခဲ့တာဖြစ်ပါတယ်ရှင်။
ယမန်နိုင်ငံမှာတနစ်ကြော်ကြာဖြစ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုတွေကိုရက်စီမဲ့အပြစ်ခတ်ရက်စဲမှုစတင်အသက်ဝင်တဲ့အပေါ်မှာယမန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Ismail Sheikh Ahmed ကကြိုဆိုလိုက်ပြီးဒါဟာရောက်သေးကြလူနီးပါအခြေအနေကနေနောက်ပြန်ဆုတ်လိုက်နိုင်တာပဲဖြစ်တယ်လို့ပြောဆိုလိုက်ပါတယ်2014ခုနှစ်နောက်ပိုင်းကတည်းကယမန်နိုင်ငံမျိုးတော်ကိုတိမ့်ပိုက်ထားတဲ့ဟူသီသဘုံတွေနဲ့ဆော်ဒီဥဆောင်တဲ့မဟာမိတ်တွေစစ်ကူပေးနေတဲ့ယေမန်အစိုးရတပ်တွေကြားသဘောတူညီချက်အတိုင်းတင်းလာနေညတကောင်ကဆားလို့အပြစ်ခတ်ရဲစဲရေးစတင်အသက်ဝင်ပါတယ်။ဧပြီလ17ရက်နေ့ကျရင်ကူဝေးမှာပြုလိုက်မဲ့ညဉ့်ညဲဆွေးနွေးပွဲမတိုင်ခင်မှာဒီအပြစ်ခတ်ရဲစဲရေးကိုစတင်နိုင်ခဲ့တာဖြစ်ပါတယ်။ဒီအချိန်ဟာအကြမ်းဖက်မှုဒဏ်တွေကိုကာလရှည်ကြာစွာခံနေရတဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်ဖို့တကယ့်ကိုကောင်းမွန်တဲ့ကွန်လန်တရဖြစ်တယ်လို့ယေမန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဆိုပါတယ်ယေမန်နိုင်ငံငြိမ်းချမ်းရေးပြန်လည်ရရှိတဲ့ပထမအဆင့်အနေနဲ့သက်ဆိုင်ရာနှစ်ဖက်အဖွဲ့တွေအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီအပြစ်ခတ်ရဲ့ဆဲရေးခိုင်မာတည်မြဲအောင်ထောက်ခံထိန်းသိမ်းကူညီကြဖို့လဲယေမန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်ယေမန်ပြည်သူတွေအားဒီထက်ပိုပြီးအသက်ဆုံးရှုံးမခံနိုင်တော့တယ်လို့ဒါဟာမရှိမဖြစ်အရေးတကြီးလိုအပ်တဲ့လုံးဝကိုအတင်းဆောင်မခံတဲ့ကာလဖြစ်တယ်လို့လည်းဆိုပါရယ်အခုယေမန်နိုင်ငံရဲ့အပြစ်ခတ်ရဲ့စဲရေးသဘောတူညီချက်တွေထဲမှာစစ်ပွဲဖြစ်ခဲ့တဲ့နေရာတွေကနေပြည်သူတွေအတွက်နိုင်ငံတကာအကူအညီပေးအဖွဲ့တွေတွားရောက်အကူအညီပေးနိုင်ခွင့်လည်းပါဝင်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြောက်ကိုရီးယားစစ်တပ်ကအစစ်မြင့်ရရှိတဦးတောင်ကိုရီးယားမှာမနစ်ကလာပြီးတော့ခလုံးခွင့်တောင်းခဲ့တယ်လို့တောင်ကိုရီးယားရရှိတွေကပြောပါတယ်ကိုရီးယားနှစ်နိုင်ငံကြားအရေးကိစ္စကိုကင်တွယ်တဲ့တောင်ကိုရီးယားရဲ့ကာကွယ်ရေးနဲ့ပြန်လည်ပေါင်းစည်းရေးဝင်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်သွားတာပါ။မြောက်ကိုရီးယားအရာရှိဟာထောက်လန့်ရေးဘူရိုကဗိုလ်မှူးကြီးတဦးဖြစ်လို့သူဟာမြောက်ကိုရီးယားကထွက်ပြေးပြီးတော့သူများနိုင်ငံမှာခိုးလုံတဲ့အစ်အမြင့်ဆုံးအရာရှိဖြစ်ပါတယ်။သူ့ရဲ့ထောက်လန့်ရေးဘူရိုဟာစိုက်ဘာအင်တာနက်တိုက်ခိုက်မှုအပအဝင်တောင်ကိုရီးယားနိုင်ငံကိုထောက်လန့်မှုတွေပြုလုပ်နေတာပါ။2010မှာတောင်ကိုရီးယားရေတဲ့စင်တမော့ကိုတော်ပီဒိုရေအောက်ဒုံးကျင်နဲ့ပစ်ခဲ့လို့တောင်ကိုရီးယားတင်မော့နစ်မြုပ်ပြီးတော့တင်မော့ပေါ်ပါသွားသူအမှုတန်း46ဦးသေဆုံးသွားရတဲ့ဖြစ်ရပ်ကိုအဲ့ဒီထောက်လန့်ရေးဘူရိုကလှုံ့ဆော်ခဲ့တာဖြစ်ပြီးတော့မြောက်ကိုရီးယားအစိုးရကတော့ဒါကိုညှင်းဆို့ထားပါတယ်။နောက်သေးချာဖြစ်ရပ်တစ်ခုမှာတော့အာဖရိကနိုင်ငံတစ်ခုမှာတာဝန်ကျတဲ့မြောက်ကိုရီးယားတန်တမတ်တူဟာသူ့ရဲ့မိသားစုနဲ့အတူမနစ်ကတောင်ကိုရီးယားမှာခိုးလုံခွင့်တောင်းခဲ့ပါရဲ့ရှင်။
ရုပ်နိုင်ငံရဲ့စီးပွားရေးအခြေအနေအပြောင်းလဲတွေနဲ့ကမ္ဘာစီးပွားရေးမှာဝယ်လိုအပ်ချက်ဆင်းမှုတွေဖြစ်လာနိုင်ခြေတွေကြောင့်အရှေ့အာရှပစိဖိတ်ဒေသရဲ့စီးပွားရေးထိုးထက်မှုနှုန်းဟာအခုနှစ်နဲ့ရှေ့လာမယ့်နှစ်တွေမှာအတန်အသင့်ပဲကြီးထွားလာဖို့ရှိတယ်လို့ကမ္ဘာဘဏ်ကပြောလိုက်ပါတယ်။အာရှပစိဖိတ်ဒေသနဲ့ပတ်သက်ပြီးတနည်းနှစ်ကြိမ်ထုတ်ပြန်ခန့်မှန်းချက်ထဲမှာတရုတ်နိုင်ငံမှာတရုတ်နိုင်ငံပါဝင်နေတဲ့အရှေ့အာရှပစိဖိတ်ဒေသရဲ့စီးပွားရေးထိုးထက်မှုနှုန်းဟာ2016ခုနှစ်မှာ 6.3 ရာခိုင်နှုန်းရှိမှဖြစ်ပြီးတော့2019မှာတော့ 6.1 ရာခိုင်နှုန်းရှိမှဖြစ်တယ်လို့ကမ္ဘာဘဏ်ကပြောပါတယ်။ဒါဟာ2015ခုနှစ်က 6.5 ရာခိုင်နှုန်းရှိရာကနေဆိုရင်ကျဆင်းသွားတာဖြစ်ပါတယ်။ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေရဲ့စီးပွားရေးတွေကတော့6ရာခိုင်နှုန်းတိုးတက်ပြီးတော့ဒေသတွင်းမှာအတိုးတက်ဆုံးရှိမှဖြစ်ပါတယ်။အချိန်ထဲမှာပဲတရုတ်နိုင်ငံဟာပြည်ပပို့ကုန်ကိုအခြေခံတဲ့စီးပွားရေးကနေစားသုံးသူတွေရဲ့ဝယ်လိုအပ်ကိုအခြေခံတဲ့စီးပွားရေးကိုပြောင်းလာတာနဲ့အမျှတရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာအခုနှစ်မှာ 6.8 ရာခိုင်နှုန်းရှိရာကနေ2019မှာတော့ 6.5 ရာခိုင်နှုန်းအထိကျဆင်းသွားမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြီးခဲ့တဲ့မတ်လမှာစီးပိတ်ခဲ့တဲ့ဘဏ္ဍာနှစ်အတွင်းမှာ FDI နိုင်ငံသားတရရဲ့ယင်းဒီမြုံနယ်မှုအစီမံငိမ်းပေါင်း218ခုရှိခဲ့ပြီးစုစုပေါင်းတန်ဖိုးဒေါ်လာ3,900ရှိရလို့ဒီကနေ့ထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းတွေကဆိုပါတယ်မြန်မာစစ်ဘုဂျုံဟောင်းတွေနဲ့ဖွဲ့စည်းထားခဲ့တဲ့ပြီးခဲ့တဲ့အရက်သားအစိုးရလက်ထက်ပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်းမှာ FDI နိုင်ငံသားတရရဲ့ယင်းဒီမြုံနယ်မှုကစံချိန်တင်မြင့်တက်ခဲ့တယ်လို့အစိုးရရဲ့ယင်းဒီမြုံနယ်မှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကစုဆောင်းရရှိတဲ့အချက်အလက်တွေအရသိရပါတယ်။နိုင်ငံသားယင်းဒီမြုံနယ်သူတွေကမြန်မာနိုင်ငံပေါ်မှာတတိထားစောင့်ကြည့်နေခဲ့ကြပေမဲ့လည်းတော်ဆဲစုကြည့်ဦးဆောင်တဲ့အစိုးရသစ်စီလက်မလွှဲခင်လေးမှာတင်အရေးအစိုးရလက်ထက်မှာယင်းဒီမြုံနယ်မှုတွေကိုအများကြီးလက်ခံခွင့်ပြုခဲ့တာပါ2014-2015ဘဏ္ဍာနှစ်မှာ FDI ရင်းနှီးမြှုပ်နှံမှုကဒေါ်လာတန်8,000ရှိခဲ့ပါတယ်ရင်းနှီးနဲ့တဘာဝတန်ငွေလုပ်ငန်းတွေမှာအများဆုံးရင်းနှီးမြှုပ်နှံပြီးတော့ကုသန်းပို့ဆောင်ရေးဆက်သွယ်ရေးနဲ့ကုန်ထုတ်လုပ်ငန်းတွေမှာတော့ဒုတိယလိုက်ပါတယ်စင်ကာပူနိုင်ငံကစီမံကိန်း55ခုမှာဒေါ်လာတန်4,300ယင်းဒီမြုံနယ်လာကြောင့်နိုင်ငံသားယင်းဒီမြုံနယ်သူတွေထဲမှာထိတ်ဆုံးကဖြစ်ပြီးတော့သူ့ရဲ့နောက်မှာတော့မြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တဲ့တရုတ်ကဒေါ်လာတန်3,300နဲ့ဒုတိယနေရာလိုက်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမဲအေးသနာကျော်နဲ့ကိုရနိုင်တို့ကတင်ပြပေးခဲ့ကြတာပါရှင်သတင်းစာမတွေနဲ့ဆက်သွယ်မိမြက်ချက်တွေကိုတလစ်တင်ပြပေးသွားမှာပါအခုအရင်ဆုံးကတော့လက်နက်ခိုင်ပြည်ပခါတွေတဖန်ပြန်ဖြစ်နေတဲ့ကချင်ပြည်နယ်ဘက်ကဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုကြည့်အောင်ပါရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆိုရတဲ့တက်လာခဲ့ပြီးတဲ့နောက်ကချင်ပြည်နယ်မှာတကြော့ပြန်ပြန်ဖြစ်ပွားတဲ့ဒီလက်နက်ကိုင်ပြည်ပခါတွေကြောင့်ဒေသခံတွေဘေးလွတ်ရာကိုတိတ်ရှောင်နေကြပါတယ်အဆိုရတက်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တို့အကြားပြည်ခရီးသတင်းပတ်ကွန်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအခုအခါညိတ်တက်နေပေမဲ့လို့ဒုက္ခသည်တွေကတော့နေရမပြောင်းနိုင်သေးပဲဖြစ်နေရတာပါအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကုမိုးစောကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကြားလာအတော်ကြားတိုက်ပွဲတွေညိတ်တက်နေခဲ့ရကအစိုးရအသစ်တက်လာပြီးတဲ့နောက်ပြီးခဲ့တဲ့အပတ်အတွင်းကနှစ်ရက်စတိုက်တိုက်ခိုက်တာတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေကတော့ KIA ဌာနချုပ်လိုင်စာအနီးဗမော်မြကြီးနားကလန်းဘေးမှာရှိတဲ့ဘန်တောင်ရန်ရွာအနီးမှာဖြစ်ပွားခဲ့ပြီးဒီရက်ပိုင်းတွေမှာတော့အဲ့ဒီကြီးရွာအနီးကဥယျာဉ်ခြံလုကိုက်နေတဲ့ရွာသားတွေယာနဲ့ချီပြီးတိတ်ဆောင်နေရတယ်လို့ဒေသခံတဦးကပြောပါတယ်ဒီ
အစိုးရတပ်ကလည်းအဲ့လိုယာနဲ့ချီမှစစ်ကြောင်းနဲ့အလားတိုက်တော့သူတို့ဖြစ်ပြလာတော့အဲ့လိုပေါ့မင်းတို့ဥယျာဉ်ကအကုန်လုံးဆုံးတော့တရားကြောတော့ရှိမှာ
တိတ်ဆောင်သွားသူတွေဟာမြစ်ကြီးနားဝိုင်းမော်နယ်လိုင်စာကစစ်ဆောင်စခန်းတွေမှာခိုလုံပြီးဘန်တောင်ရံကိုလာရောက်အလုပ်လုပ်သူတွေပါတယ်လို့အရင်ကတည်းကအဲ့ဒီဒေသကနေဘယ်ကုန်မှတိတ်ဆောင်မသွားတဲ့မိသားစု20လောက်လဲပါဝင်တယ်လို့ပြောပါတယ်ပြီးခဲ့တဲ့အပတ်အတွင်းကဘန်တောင်ရံအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ဒီရက်ပိုင်းမှာတော့ထပ်မံဖြစ်ပွားတာမရှိတော့ကြောင်း PCG ကကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ခွန်ကြားကပြောပါတယ်တိုက်ပွဲဖြစ်ပွားတဲ့ရပိုင်းအတွင်းမှာတော့လိုင်စာမှာ KIO နဲ့အရက်သားတွေပူးပေါင်းပါဝင်တဲ့နိုင်ငံရေးအကြံပေးအဖွဲ့ကအစိုးရအသစ်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA နဲ့ Federal ပြည်ထောင်စုအရေးအပါဝင်နိုင်ငံရေးဆွေးနွေးဖို့အတွက်အစည်းအဝေးကျင်းပနေခြင်းလည်းဖြစ်ပါတယ်ဒီနေ့ထုတ်အစိုးရပိုင်းသတင်းစာမှာတော့NCA လက်မှတ်မရေးထိုးသေးတဲ့ရှမ်းပြည်တံပရော SSA ဝဟိုင်းအဖွဲ့ကတတ်မှတ်နေမြေကျော်လုံးငွေရောက်လာတာကြောင့်အစိုးရတက်တဲ့တိုက်ပွဲဖြစ်ကြောင်းဖော်ပြပါတယ်ဒီသတင်းမှာတော့မူဆယ်မြို့နယ်အတွင်းမလကုံပိုင်းကတိုက်ပွဲ၅ကြိမ်ဖြစ်ပွားကြောင်းအလောင်း၃လောင်းနဲ့ယာယီတဲတွေကိုတင်စီရမိကြောင်းဖော်ပြထားသလိုမလ30ရက်နေ့ကနေဧပြီလ5ရက်နေ့အထိလိုက်လိုက်ရှင်းလင်းရမှာတော့ SSA ဝဟိုင်းတပ်ဖွဲ့ဝင်20ကျော်နဲ့လက်နက်မျိုးစုံ49လက်အခြားခရမ်းမီးကြောက်တွေအပြင်ဘင်းပြူနဲ့စိတ်ကြွဆေးပြားတွေကိုပါတင်စီရမိကြောင်းတမရော်ပိုင်မြောက်ရီသတင်းဌာနရဲ့ထုတ်ပြန်ချက်ကိုဖော်ပြထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီခေါ် SSPP SSA မြောက်ပိုင်းအဖွဲ့ကတာဝန်ရှိသူတဦးကတော့ဖမ်းဆီးခံရသူ10ယောက်ရှိကြောင်းနဲ့ဝဟိုင်းဌာနချုပ်ဘက်မှာတော့တည်တည်ငြိမ်ငြိမ်ရှိကြောင်းပြောပါတယ်။
ကျောင်းလာတာပါပဲဒီတက်ပြန်တက်ပြန်ဆီရတာပဲငါကအေးစီလာတာကရှိတာ
ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကတော့ဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပါတယ်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအဖွဲ့အပါအဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်နဲ့ငင်းချရေးဆွေးနွေးဖို့အတွက်ပြင်ဆင်ထားကြပါတယ်
ကချင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာနဲ့အတူစစ်ပီးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုကိုမိုးစောကစူးစီးတင်ပြပေးခဲ့တာပါရှင်။တဆက်ထဲမှာပဲအခုလိုမျိုးဒီလက်နက်ကင်ပြပတ်ခါတွေကိုရက်ဆဲပြီးတော့ညီညီကြီးတိစောက်နိုင်မှုအတွက်အစိုးရတဲ့တိုင်းရင်းသားအဖွဲ့တွေအကြားမှာညီညီကြီးဆွေးနွေးခဲ့ကြတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ကနေဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ဟာအစိုးရတင့်တဲ့ငြိမ်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်လုပ်ဆောင်သွားဖို့အတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာအစည်းအဝေးတစ်ရက်ကျင်းပခဲ့ပါတယ်။ဒီအစည်းအဝေးမှာတော့ NCA အဖြစ်ခက်ရက်စရေးသဘောတူစာချုပ်ကိုပြန်လည်သုံးသပ်တာနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ UNFC ခေါင်းဆောင်တွေကပြောပါတယ်။ဒီချိန်တွေကိုတော့ထိုင်းချေဆိုင် VOA သတင်းတောက်ကိုနိုင်ကိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာအစိုးရနဲ့ NCA အပြည့်ရလက်မှတ်မရေးထိုးနိုင်သေးတဲ့ UNFC ဖွဲ့ဝင်တွေရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့တို့ကနေကျင်းပပြီးစီးခဲ့တဲ့ဒီစည်းဝေးရဲ့အထူးခြားမှုအခြေအနေကိုတော့ UNFC ထွေထွေသွင်းရမှုခူးရဲကခုလိုပြောပါတယ
်။အရင်တော့ကဆွေးနွေးလက်စား NCA ဖြစ်စဉ်နဲ့ပတ်သက်လို့ရှေ့ဆက်ကျွန်တော်တို့ဘယ်လိုသွားနိုင်ဖို့ရှိတယ်လဲ။ဆိုရသိကအနေနဲ့ဒီ NCA နဲ့ပတ်သက်ပြီးသူတို့ဘယ်လိုဆက်သွားဖို့များအစဉ်ရှိတယ်လဲ။ကျွန်တော်တို့ပြင်ဆင်ထားသိနေတယ်ဆိုတော့ကျွန်တော်တို့အခြေခံစဉ်းစားချက်လေးတွေကိုရှာနေတာပါပဲ။
ထိုင်းနိုင်ငံတွင်လေးရက်တာကျင်းပခဲ့တဲ့ဒီစည်းဝေးမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ် NCA ကိုပြန်လည်သုံးသပ်ခြင်းနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စတွေကိုပြန်လည်သုံးသပ်ခြင်းနဲ့ရှေ့ဆက်လုပ်ငန်းစဉ်တွေကြိုတင်ပြင်ဆင်မှုကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့လည်းသူကဆိုပါတယ်။ဒီဆွေးနွေးပွဲရဲ့ရလဒ်တွေကို UNSC ဖွဲ့ခေါင်းဆောင်တွေကိုပြန်လည်ချပြသွားရမယ်လို့ UNSC ထွေထွေသွင်းမှုခူးရဲကပြောပါတယ်။ဒီစည်းဝေးမှာ NCA အပြည့်အလက်မှတ်မရေးထိုးနိုင်သေးတဲ့ UNSC တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကိုဖွဲ့ကကိုယ်စားလှယ်တွေဆက်ရောက်ခဲ့ကြတာပါ။တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးနဲ့ငင်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုအရင်သမ္မတဦးသိန်းစိန်လက်ထက်က UPWC ခေါ်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကနေအကောင့်တွေဖော်ဆောင်နေပေမဲ့အခုအစိုးရသေးလက်ထက်မှာအပြစ်ခတ်ရစေးရေးနဲ့ငင်းချမ်းရေးဆိုင်ရာလုပ်ငန်းစဉ်တွေကိုလှုပ်ဆောင်ဖို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကိုအကြောင်းကြားလာတာမျိုးမရှိသေးဘူးလို့ UNSC သွေးဖက်သွေးမှုနှစ်လက်ဖြစ်တောင်းပလောင်နိုင်ငံသားဆက်ဆံရေးတာဝန်ခံတာပန်းလှကခုလိုပြောပါတယ်
ကြရလားအဟားနဲ့မော်ရင်တော့အဟောင်းကလည်းတော်ငါမရှိတော့သလိုလိုအစ်စ်ကလည်းလုံငန်းမလာကြောင်းရပြီအခုချိန်ကြီးတော့ဒီဆိုရသေးရဲ့ပေါ်လစီယာဘာမှမကြည့်ရတယ်သူတို့လည်းတမတ်ထုတ်ပေါ်တော့မရှိသေးဘူ
းအဆိုရသေးပြောင်းလဲကာလဖြစ်နေတာကြောင့်အတားတကြံလုံမငင်းချမ်းရေးဆိုင်ရာကိစ္စတွေကိုဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတာပန်းလှကဆိုပါတယ်မြန်မာဆိုရနဲ့ကချင်လွတ်လပ်ရေးဖွဲ့ကံဦးတို့ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမှမှုတွေကိုဖြေရှင်းဖို့ KIU ပဋိပက္ခညှိနှိုင်းဖြေရှင်းရေးဖွဲ့ကိုပြည်ထောင်စုအစိုးရကနေမတ်လ29ရက်နေ့ရက်စွဲနဲ့ဖြတ်သိမ်းတဲ့ဖြစ်စဉ်တွေလည်းရှိနေခဲ့ပါတယ်။အခုလို KNO ပဋိပက္ခညှိနှိုင်းဖြေရှင်းရေးဖွဲ့ကိုဖြတ်သိမ်းလိုက်တဲ့ပုံမှာကချင်ငင်းချမ်းရေးကျိုးဆောင်ဖွဲ့ကတာဝန်ရှိသူတို့ဖြစ်တဲ့ဦးဆောင်အောင်ကအခုလိုသုံးသပ်ပြောဆိုခဲ့ပါတယ်
။ကျွန်တော်အဲ့အကောင့်ဘက်တော့သိမမြင်ဘူး။အရင်တော့လည်းသိပြီးတော့မအောင်မြင်ဘူးတော့ဟုတ်ပါတယ်။ဒါပေမဲ့တစ်ခါတည်းဖြတ်သိမ်းလိုက်တယ်ဆိုတော့တစ်ခါကပြောမှန်ဆိုရင်ဒီစစ်ပွဲဖြုတ်ချက်ကိုဆင်နွှဲဖို့အတွက်ရည်ရွယ်ပြီးမှများဖြတ်သိမ်းတလားဆိုမှလူတွေကတော့သူ့လိုဖြစ်နေကြတာရှိတယ်။တစ်ခါတည်းဖြတ်သိမ်းနေဆိုတဲ့ခါကျတော့ဘယ်လိုအကြောင်းကြောင့်လဲဆိုတဲ့ဟာတော့ကျွန်တော်လည်းနည်းနည်းမေးခွန်းလေးတွေတော့ဖြစ်နေတာပါတယ်။
လက်ရှိမှာမြန်မာအစိုးရတပ်နဲ့ KIU တို့ကြားမှာစစ်ရေးတင်းမာနေဆဲဖြစ်ပြီးကြမ်းမြင့်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာလည်းဒေသတွင်းလှုပ်ရှားနေတဲ့လက်နက်ကိုင်ဖွဲ့တွေကိုမြန်မာတပ်မတော်ကနေလိုက်လံရှင်းလင်းရမှာမတ်လ24ရက်နေ့နဲ့ဧပြီလ3ရက်နေ့ UNSC ဖွဲ့ဝင်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC ဖွဲ့တို့နဲ့တိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့တယ်လို့မြန်မာတပ်မတော်ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တော်ရရှိများရှင် NLD ပါတီဥဆောင်တဲ့အစိုးရအသင်းနဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်ကြီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါကြိုးစားလာနေကြပါတယ်နိုင်ငံတကာထိပ်တန်းတန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာသက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလို့ပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘယ်သူဖြစ်နိုင်ပါသလဲမြန်မာနိုင်ငံကိုသူ့ဘက်ကိုဘက်ပါအောင်အရှိနဲ့အနောက်နိုင်ငံတွေကြားလွန်ဆွဲလာကြမယ်ဆိုရင်ရောဘယ်သူကအသာစီးရနိုင်တယ်လဲဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်သောတာရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုဆက်ပြီးတော့ဒီပြီးခဲ့တဲ့သတင်းပတ်ကုံတုံးကအချင်းတော်ကနေပြန်လည်လွတ်မြောက်လာတဲ့ចောင်းသားကောင်းဆောင်တို့ဦးနဲ့မေးမြန်းကမ်းကိုလည်းထုတ်လွှင့်ပေးချင်ပါတယ်အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်ဖမ်းဆီးခံရပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအများအပြားလွတ်မြောက်ရေးကိုဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စွမ်းဆောင်မှုအတွက်ကြိုဆိုတဲ့အကြောင်းပြန်လည်လွတ်မြောက်လာသူတို့ဖြစ်တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတကောင်းဆောင်မဖြူဖြူအောင်ကပြောဆိုလိုက်ပါတယ်အရင်အစိုးရလက်ထက်ကအတည်ပြုခဲ့တဲ့ပညာရေးဥပဒေပြုပြင်ပြောင်းလဲရေးဆက်လက်ကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းလည်းမဖြူဖြူအောင်ကပြောပါတယ်ပြည်ကြတဲ့တင်ပတ်သေးကပဲဒီတရားဥပဒေထောင်ကနေပြန်လည်လွတ်မြောက်လာတဲ့မဖြစ်ဖြစ်အောင်ကို VOA ရခုံရုံးခွဲတာဝန်ခံတော်ခင်စိုးဝင်းကတွေ့ဆုံမိမြန်ထားပါတယ်ရှင်
။မင်္ဂလာပါရှင်။
မင်္ဂလာပါရှင်
။အခုဒီကျောင်းသားတွေလွတ်လာတော့ပေါ့နော်ကျောင်းသားတွေမလွတ်ခင်မှာလည်းကျောင်းသားတွေလွတ်ဖို့ဆိုပြီးတော့ပြည်သူများမျှော်လင့်ခဲ့ကြတယ်ပေါ့နိုင်ငံတကာလည်းပါတယ်ဒီပြည်ရင်းကလည်းအဖွဲ့အစည်းတွေအကုန်လုံးပေါ့လေဒီပြည်သူလူထုတရလုံးနေနေရဒီကျောင်းသားတွေအပြစ်မရှိဘဲနဲ့ဒီလိုထောင်ထဲမှာအထည်ခံထားရတယ်အမှုတစ်ခုပြီးတစ်ခုထပ်ဆွဲခံရတယ်အာရုံးထုတ်ပြန်ပြီဆိုလို့ရှိရင်ဟာနောက်ထပ်တစ်ခုထပ်ဆွဲပြန်ပြီဆိုပြီးတော့အဲ့ဒါတွေပဲကြားခဲ့ရပြီးတော့အခုနိုင်ငံတော်ရဲ့အကြံအတိုင်ပင်ခံပုဂ္ဂိုလ်ကနေဒေါအောင်ဆန်းစုကြည်ကနေပြီးတော့လွတ်ဖို့အတွက်ကြိုးစားပမ်းသာသူလုပ်ပေးခဲ့တယ်ပေါ့နော်အခုလည်းလွတ်လာကြပြီပေါ့အဲ့တော့လွတ်လာပြီးတဲ့အခါမှာဒီ Facebook တွေမှာပေါ့နော်များသောအားဖြင့်ပေါ့ဝေဖန်ကြရတဲ့အနေနဲ့ကြားနေရတယ်အဲ့တော့အဲ့ဒီဒီချိန်ထဲမှာပဲဘဂတအနေနဲ့ကြီးညာချက်တစ်ခုထုတ်ထားတာရှိတယ်ဒါပေမဲ့အဲ့ဒီကြီးညာချက်ကဒီတန်တရားတွေကိုပေါ့နော်ဒီဘဂတကျောင်းသားတွေအပေါ်မှာတန်တရားတွေဒီစုံတစ်ခုသောအတိုင်းအတာဒီပြေပြောင်းလိမ့်မယ်လို့တော့ယူဆထားတယ်ပေါ့ဒါပေမဲ့အဲ့ဒီကြီးညာချက်ကိုမဖတ်ရသေးတဲ့ပရိသတ်လည်းရှိမှာပေါ့နော်အဲ့တော့အဲ့ဒီကြီးညာချက်ကလေးကိုအချင်းချင်းပြောပြပေးပါလားယင
်ကျွန်တော်တို့ဒီတပိတ်စစ်ကြောင်းတလျှောက်လုံးတော့ပေါ့နော်ကျွန်တော်ဒီမိုကရေစီပညာရေးတပိတ်စပြီးတော့ဖြစ်ပေါ်ကတည်းကကျွန်တော်တို့ကိုတောက်လျှောက်ဝန်းရံအားပေးခဲ့တဲ့ပြည်သူလူထုပေါ့နော်ရဖက်ဒီပြင်းပြပါမှာရှိတဲ့နိုင်ငံရေးအင်အားစုတွေတို့တွေရဲ့ဟိုအားပေးဝန်းရံမှုတွေအပြင်ကျွန်တော်တို့လွတ်မြောက်ရေးအတွက်လည်းတို့ဒီပြည်ရင်းပြပါမှာနိုင်ငံကအဖွဲ့အစည်းရောပြည်ရင်းပြပါအဖွဲ့အစည်းတွေရောတောက်လျှောက်လှူရှာမှုတွေနဲ့ဒါတလျှောက်လုံးကြွေးကြော်ဟိုတို့ဒါဟိုကမ်ပိန်းတွေလုပ်ခဲ့တာတွေလည်းရှိပါတယ်ဆိုတော့တို့တွေရောနောက်တစ်ခုကဒီဒီကျမတို့လွှတ်ပေးတဲ့ဒီသမရဥထင်ကျော်ပေါ့နော်ဒါသမရဥထင်ကျော်အစိုးရအဖွဲ့ပါမယ်။နောက်အရေးကြီးဆုံးကျမတို့ဒီကြေညာချက်ကို6ရက်နေ့ကျမတို့ sorry 9ရက်နေ့ညကျွန်တော်9ရက်နေ့ညနေလောက်ကျမတို့ကြေညာချက်ဖတ်ရတယ်ပေါ့ဒီကြေညာချက်ထုတ်ပြီးတော့အချိန်တိုအတွင်းမှာပဲချက်ချင်းဒီဟာကိုဟိုကျမတို့လွတ်မြောက်ကျွန်တော်တို့လွတ်မြောက်စေဖို့အတွက်ဒါစူးစမ်းပေးရတာအတိုင်းပဲနိုင်ငံတော်တိုင်းပဲဒေါအောင်ဆန်းစုကြည်ပေါ့ဒါဒီသူတို့ကိုကျမတို့ကဒီစလုံးထဲမှာလေးစားဆိုတာမှတ်တမ်းတင်ပါတယ်လို့ကျွန်တော်တို့ညင်ညာချက်ထဲမှာရေးထားတယ်ဆိုတော့အဲ့ဒီနေရာမှာလည်းကျမနည်းနည်းလေးရှင်းပြခြင်းပါတယ်အဲ့ဒါဘာလဲဆိုတော့တော်တော်များများကကျွန်တော်တို့ဒါကိုပြန်ဖြည့်ဒါဖြည့်ရှင်းတဲ့သဘောလေးတက်ရောက်တယ်ကျမတို့ကိုယ်နိုင်ကလည်းပင်ကိုယ်ကလေးကညင်ညာချက်ထုတ်ဖို့ရည်ရွယ်ထားပါတယ်ဆိုတော့ကျမတို့မှာအချိန်ကာလအခက်အခဲကြောင့်ကျွန်တော်နည်းနည်းလေးနောက်ကျမှထုတ်နိုင်တယ်ဆိုတော့ဒီညင်ညာချက်ထဲမှာကျေးဇူးတင်ပါတယ်ဆိုတာမပါလို့ဆိုပြီးတော့ဒီထပ်ပြီးတော့ဗောနော်ပြောတာရှိပါကျမတို့အနေနဲ့ကြတော့ကျေးဇူးတင်ပါတယ်ဆိုတဲ့စကားလုံးကိုကျွန်တော်တို့နှုတ်ကနေပြီးတော့ဒီအင်တာဗျူးတွေမီဒီယာတွေအင်တာဗျူးတွေမှာပဲဖြစ်စေဗောနော်ကျွန်တော်တို့ဟိုတောက်လျှောက်ပြောခဲ့ပါတယ်ဒါဟိုတဦးချင်းစီအနေနဲ့ record တွေလည်းရှိတယ်ကျွန်တော်တို့ဒီတခင်ကိုရောမိုင်းဂွိမန်မှာညကျမရောက်တာ2 နာရီဗောနော်2 နာရီ3 နာရီလောက်အချိန်လုံးကကျွန်တော်တို့ဒါဒီအဲ့မှာလာတဲ့ပုတ်ဒီကျွန်တော်တို့လာကြိုးတဲ့သူတွေကိုကျွန်တော်တို့ဂျေဇူးစင်စကားပြောတဲ့အချိန်မှာလဲပါခဲ့ပါတယ်အဲ့တုန်းကလဲပါတာတွေရှိပါတယ်ဆိုတော့ကျွန်တော်နှုတ်ကနေဂျေဇူးစင်စကားပြောပြပြီဒါပေမဲ့ပညာချက်မှာကျွန်တော်ပို့ပြီးတော့လင်းနေတဲ့အတွင်ဆောင်းမို့တင်တယ်လို့ကျွန်တော်တို့အနေနဲ့မြင်တယ်အဲ့တော့လေးစားကမှတ်တမ်းတင်ပါတယ်ဆိုတော့ကနိုင်ငံရေးရကိုကျွန်တော်တို့ဒီစကလုံးရဲ့အားတာချက်အများကြီးရှိတယ်ဂုဏ်သိက္ခာရှိတယ်ဒါကြောင့်မလို့ဒီစကလုံးကိုရွေးချယ်ပြီးတော့ထည့်သွင်းထားတာဖြစ်ပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ဒါကြံရှိနေသေးတဲ့ဒီပုံပြစ်ဒဏ်နေမပြစ်ဒဏ်ကျနေတဲ့နိုင်ငံရေးကျင်းသားတွေနောက်တစ်ခုကဟိုကျမတို့အမှုတွေမယုတ်သိမ်းရသေးလို့ပေါ့နော်လက်တလောဒီရုံးပရက်တွေခံသွားရုံးပရက်ရရှိခံသွားတဲ့အတွက်အမှုမယုတ်သိမ်းရသေးတဲ့ဒေါန်စကြီးရဲ့နှစ်မြင့်ဒီနှစ်နှစ်မြင့်2016ပေါ့နော်အတိုင်ပင်ခံရုံးကကြီးညာချက်အရာပေါ့နော်ဆိုတော့လွတ်ဖို့ရှိသေးရယ်ဆိုတော့သူတို့ကိုလည်းထပ်ပြီးတော့ဒီအချိန်တိုအတွင်းလွတ်မြောက်နိုင်ရေးထပ်ပြီးတော့အားလုံးဝန်းရံစ조사ပေးကြဖို့လဲကျမတို့ဒါဟိုတောင်းတွန်းထားတဲ့အချက်လည်းပါတယ်နောက်အရေးကြီးတဲ့ကျမတို့ဘာကားသမားဖွဲ့ချုပ်ဘာဆက်လုပ်မလဲဆိုတာကိုလည်းကျွန်တော်ကြီးညာချက်ထဲမှာထည့်ပြီးတော့ရေးထားပါတယ်ဆိုတော့ကျမတို့ရဲ့ ဝင်တာဝန်တွေကရှိနေသေးရဲ့ဆိုတော့ပညာရေးပြည်ပြောင်းလဲမှုကဏ္ဍမှာကျွန်တော်တို့ဆက်ပြီးတော့ NLD အစိုးရပေါ့နော်ဒါတော့သူကြီးကောင်းဆောင်တဲ့သမရဥထင်ကျော်အစိုးရအဖွဲ့ရဲ့နောက်လွှတ်တော်အစ်စ်ပေါ့နော်လွှတ်တော်ရဲ့ကျွန်တော်တို့ဒါဆက်ပြီးတော့ဒီညှိနှိုင်းဆောင်ရွက်တဲ့ပုံစံမျိုးနဲ့ဒီပညာရေးပြည်ပြောင်းလဲမှုဆက်သွားဖို့လဲကျွန်တော်တို့မှာဒါအစီအစဉ်တွေရှိပါတယ်
ကျွန်တော်တို့ VOA American တန်းကနေပြီးတော့ဒေါ်ဆန်းစုကြည်ကိုနောက်ဆုံးတွေ့ဆုံညခင်ရခဲ့ပါတယ
်
အဲ့ထဲမှာကျွန်တော်တို့ကဒီចောင်းသားတွေနေရဲ့ဆိုရင်မကင်းတာတွေနဲ့ပတ်သက်ပြီးတော့သူပြောပြမှုပါတယ
်
အဲ့ဒီခါမှာ तू ကပညာရေးဥပဒေကပေါ့နော်ဒီနှီးဥပဒေတွေထွက်မလာသေးတဲ့အတွက်ကြောင့်မလို့ဒီအကြောင်းသားတွေလိုအပ်ချက်ကဟိုလူနေသေးတယ်လို့ तू ကပြောသွားတာပေါ့နော်တကယ်လို့များနှီးဥပဒေထွက်လာလို့ရှိရင်ကောဒီမျိုးသားပညာရေးဥပဒေအောက်ကနေပဲနှီးဥပဒေတွေထွက်လာမယ်ဆိုရင်ကောဒီမဖြစ်ပြောအောင်လို့ဒီဘဂဒရကေတောင်းဆိုချက်တွေကပြည့်မီလိမ့်မယ်လို့ယူဆပါလား
ဒီအမျိုးသားပညာရေးဥပဒေမှာကဟိုပြဋ္ဌာန်းထားတဲ့အချက်တခုကိုအောက်ကမျိုးတွေကပြန်ခြေဖြတ်တာမျိုးဖြစ်လို့ရှိရင်ခုနပြောလို့ဒီဟာဘယ်ဟာကပို့ပြီးတော့ဟိုတရားဝင်တယ်လဲဆိုတော့အငင်းပွားမှုတွေမပေါ်လာအောင်ခုကတည်းကဒီအမျိုးသားပညာရေးဥပဒေကိုဟိုပြည့်စုံတယ်နိုင်တယ်လို့ပြည့်စုံအောင်လုပ်ထားရင်တော့ပို့ပြီးတော့တင့်တော်လိမ့်မယ်လို့ဒါကျွန်မဟိုတာမန်မြင်ကြည့်တာပါဆိုတော့မျိုးတွေကိစ္စမှာလည်းထပ်ပြီးတော့ကျွန်တော်တို့ဒီကျောင်းသားတွေနဲ့ဟိုဒီလေးဝန်ကတဘောဂရီကိုအထဲမှာတော့ဒါပါတာပေါ့နော်ကျွန်တော်တို့ကျောင်းသားကိုယ်စားလှယ်တွေဆရာကိုယ်စားလှယ်တွေဒါအဖက်ဖက်ကနေပြီးတော့ဒီသုံးတာတော့ stakeholders လို့သုံးတာပေါ့နော်ပညာရေးနဲ့ပတ်သက်တဲ့ stakeholders
တွေပါဝင်ရမယ်လို့ပေါ့
ပါဝင်ပြီးတော့ဒီဥပဒေတွေဆက်ဆက်ဥပဒေတွေဒီရေးဆွဲတဲ့နေရာမှာမဟုတ်ဘူးဟိုရေးဆွဲဖို့အတွက်ဒါဒီလူတွေနဲ့တွေ့ဆုံဆွေးနွေးပြီးဘလို့အချက်တွေအပေါ်ပြီးတင့်တော်လဲဆိုတာတိုင်ပင်ဆွေးနွေးပြီးမှဥပဒေရေးဆွဲတဲ့ခန္ဓာကိုသွားအောင်ပေါ့နော်အဲ့တော့ပါဝင်ဖို့အတွက်ပေါ့ဒါကိုပါဝင်ဖို့အတွက်ကျွန်တော်တို့သဘောတူညီထားပါတယ်အဲ့တော့ပြဿနာကဘာလဲဆိုတော့အခုဒါလက်ရှိအစိုးရလက်ထက်တော့မဟုတ်ဘူးเนาะပြီးခဲ့တဲ့အစိုးရလက်ထက်ဒါပေမဲ့ရက်ကတိတ်မကွာသေးဘူးဆိုတော့ကျွန်တော်တို့ဒီတချို့တက္ကသိုလ်တွေမှာဒီ brain ညင်တွေတက္ကသိုလ် brain ညင်တွေစပြီးတော့ဆွဲနေကြပြီပေါ့တက္ကသိုလ်လိုက် brain ညင်တွေကဟိုဆွဲလို့ရတယ်ဆိုတော့လက်ရှိပါချုပ်တွေကတက္ကသိုလ်လိုက်ဆွဲနေကြပြီဒါပေမဲ့ပြဿနာကအဲ့ဒီအထဲမှာခုနပါဝင်တဲ့ပါဝင်ထိုက်တဲ့သူတွေကိုမခေါ်ဘဲနဲ့ဟိုအနေဆုံးဒီတက္ကသိုလ်မှာရှိတဲ့ပါမောက်ခါတွေကိုတော့မခေါ်ဘဲနဲ့အတိမပေးဘဲနဲ့လှိဝက်ဆွဲလိုက်တဲ့ဥပဒေတွေကရှေ့နေပြီအခု law စင်မှာကိုရှေ့နေပြီဆိုတော့ဒါမျိုးတွေကိုကအစကျွန်တော်တို့ကဟိုမျက်ခြေပြတ်လို့မရဘူးပေါ့နော်ဒါတက္ကသိုလ် brain ညင်ကလည်းတက္ကသိုလ်အလိုက်ဒါတကယ်ကိုအရေးကြီးပါတယ
်ဒါကတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတာရာယဝတီထောင်ကနေပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမှတ်ဖြစ်ပြအောင်ကို VOA ရန်ကုန်ရုံးခွဲတာဝန်ခံတော်ခင်ဆိုဝင်ကတွေ့ဆုံမေးမြန်းခဲ့တာပါရှင် VOA American တိုင်းရဲ့တင်းနေတာနေညနေခင်းစီစဉ်တွေကိုနားဆင်နေကြတာပါဒီညနေရေဒီယိုစီစဉ်ပြီးပြီးချင်းညနေ9:00ကနေ 9:00 ခွဲမှာတော့ VOA TV သတင်းလောကအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ် Asia Set 7ဂျူရူကနေတိုက်ရိုက်ဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုမအေးတနာကျော်ကတလှည့်ကြီးညာပေးပါဦးမယ်ရှင
်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဂျပန်နိုင်ငံမှာဒုတိယကမ္ဘာစစ်ပြီးခဲ့နေအမေရိကန်ကအနုမြုပ်ပုံချခဲ့တဲ့ဟီရိုရှိမာမြို့ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးတဦးပထမဦးဆုံးရောက်ရှိမှုအနေနဲ့သူရောက်လာရတာအထူးခံစားရပြီးတော့ဂုဏ်လေးယူမိပါကြောင်းပြောကြားသွားခဲ့ပါတယ်။မစ္စတာကယ်ရီဟာ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့နှစ်ရက်တာစီဝေးဝဲအဆုံးမှာပြောသွားပြီးတော့ဟီရိုရှိမာအနုမြုပ်ပုံတန်တင်ခံရသူတွေအတွက်ဒုတိယကမ္ဘာစစ်အထိမ်းအမှတ်နေရာကိုအဲ့ဒီနှစ်ရက်တာခေတ်စဉ်တွေမှာတွားရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားစစ်တပ်ကအစ်မင်းအရာရှိတူတောင်ကိုရီးယားမှာမနစ်ကလာပြီးတော့ခလုံးခွင့်တောင်းခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားအရာရှိဟာထောက်လန်းရေးဘူရိုကဘုံမှုကြီးတူဖြစ်လို့သူဟာမြောက်ကိုရီးယားကထွက်ပြေးပြီးတော့သူများနိုင်ငံမှာခလုံးနဲ့အစ်အမင်းဆုံးအရာရှိဖြစ်ပါတယ်။သူရဲ့ထောက်လန်းရေးဘူရိုဟာစိုက်ဘာအင်တာနက်တိုက်ခိုက်မှုအပဝင်တောင်ကိုရီးယားနိုင်ငံကိုထောက်လန်းမှုတွေပြုလုပ်နေတာလို့ပြောကြပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ကမ္ဘာစီးပွားရေးမှာဝယ်လိုအားကျဆင်းမှုတွေဖြစ်လာနိုင်ခြေတို့ကြောင့်အရှေ့အာရှပစိဖစ်ဒေသရဲ့စီးပွားရေးတိုးတက်မှုနှုန်းဟာအခုနှစ်နဲ့ရှေ့လာမယ့်နှစ်တွေမှာအတန်အသင့်ပဲကြီးထွားလာဖို့ရှိတယ်လို့ကမ္ဘာဗန်ကပြောသွားပါတယ်။အရှေ့အာရှပစိဖစ်ဒေသနဲ့ပတ်သက်လို့တစ်နှစ်နှစ်ကြိမ်ထုတ်ပြန်တဲ့ခန့်မှန်းချက်ထဲမှာတရုတ်နိုင်ငံပါဝင်တဲ့အရှေ့အာရှပစိဖစ်ဒေသရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ2016မှာ 6.3 ရာခိုင်နှုန်းရှိမှာဖြစ်တယ်လို့ပြောပါတယ်။2019ခုနှစ်မှာတော့ 6.2 ရာခိုင်နှုန်းရှိမှာဖြစ်တယ်လို့ကမ္ဘာဗန်ကအဆိုပါတယ်ရှင်။
သတင်းချင်းချုပ်ကိုမဲအေးသနာကျော်ကကြီးညာပေးခဲ့တာပါဒီညနေစစ်စစ်ထုတ်လုပ်ရမှုကမဆုမှုဖြစ်ပြီးအင်ဂျင်နီယာကတော့ Peter Henley ဖြစ်ပါတယ်ကျွန်မခင်ပြထွေးပါရှင် view American တိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1953ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေအသံလွှင့်ခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ view ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.